လင်းငယ်သေးဆုံးမှုကိုတိတိတတ်တာရှော့ချဖို့နဲ့မိခင်ကျမ်းမာရေးတိုးတက်လာအောင်လုပ်ဖို့ဆိုတဲ့ချက်နှစ်ချက်ဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလွန်ခဲ့တဲ့10နှစ်ကျော်ကသဘောတူထားခဲ့ကြတဲ့ထောင်စုနှစ်ရည်မှန်းချက်တွေကနှစ်ခုဖြစ်ပါတယ်။ဒါပေမဲ့မိခင်နဲ့ကလေးငယ်သေးဆုံးနှုန်းအများဆုံးဖြစ်နေတဲ့နိုင်ငံ68နိုင်ငံထဲကအများစုဟာရည်မှန်းချက်တွေအောင်မြင်ဖို့နောက်ကျနေပြီးနိုင်ငံ12နိုင်ငံမှာဆိုရင်တိုးတက်မှုတွေကနှေးကွေးနေပါတယ်။အဲ့ဒါတွေကတော့Countdown to 2015 2015ခုနှစ်စီတို့အချိန်ရတွေ့ချင်းဆိုတဲ့အဖွဲ့ရဲ့အစီအကံစာအသစ်မှာဖော်ပြထားတဲ့တွေ့ရှိချက်တွေပါဒီအဖွဲ့ဟာသုတေသနပြုသူတွေကုလသမဂ္ဂအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တခြားအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ကြတဲ့အဖွဲ့တစ်ခုဖြစ်ပါတယ်အစီအကံစာကို2000ပြည့်နှစ်ကနေ2010ပြည့်နှစ်အထိဆယ်နှစ်စာအခြေအနေပြအစီအကံစာအဖြစ်ထုတ်ပြန်ထားပါတယ်မိခင်နဲ့ကလေးကျမရေးမှာတူတက်မှုအားနည်းရခြင်းရဲ့အဓိကအကြောင်းချက်တစ်ခုကတော့ဆရာဝန်တွေ၊သူနာပြုတွေနဲ့တားဖွားဆရာမတွေအလွန်အမင်းနှဲပါတဲ့အချက်ပဲဖြစ်တယ်လို့အစိုးရကထောက်ပြထားပါတယ်။ကုလသမဂ္ဂကျမရေးအဖွဲ့ WHO က Flavia Boustreau ဟာအစိုးရပြုစုရာမှာပါဝင်သူတွေတဲကတူပါ
။ The countries where they that have made the least progress are the ones where the shortage
တိုးတက်မှုအနည်းဆုံးနိုင်ငံတွေဟာလူသားအရင်းအမြစ်အနည်းပါဆုံးနဲ့ကျန်းမာရေးဝန်ထမ်းတွေခွဲဝေထားရမှာအလွဲချုံဆုံးနိုင်ငံတွေဖြစ်ကြပါတယ်
။ဒီအစီရင်ခံစာထဲမှာဖော်ပြထားတဲ့68နိုင်ငံတွေကမြန်မာနိုင်ငံမှာ2004ခုနှစ်ကေကနန်တွေအရလူဦးရေ1000ကိုကျန်းမာရေးလုပ်သား73.4%ယောက်ပဲရှိတယ်လို့ဖော်ပြထားပါတယ်။တိုးတက်မှုလမ်းကြောင်းပေါ်ရောက်နေတယ်လို့အစီရင်ခံစာမှာဖော်ပြထားတဲ့မြန်မာအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူ1000အတွက်ကျမ်းမာရေးလှုပ်သား9.8%ယောက်ဖဲဖြန့်ချထားနိုင်ပါတယ်မြန်မာနိုင်ငံဟာ10နှစ်အတွင်းလုံလောက်တဲ့တိုးတက်မှုမရှိဘူးဆိုတဲ့အဆင့်ထဲမှာပါဝင်နေပါတယ်10နှစ်စာတိုးတက်မှုအခြေအနေကိုအဆင့်သတ်မှတ်ဖော်ပြတာမှာတိုးတက်မှုလုံးဝမရှိလုံလောက်တဲ့တိုးတက်မှုမရှိတိုးတက်မှုလမ်းကြောင်းပေါ်ရောက်ဆိုပြီးအဆင့်3မျိုးခွဲခြားဖော်ပြထားပါတယ်ဒီနေရာမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့ရဲ့အခြေအနေပြကိန်းဂဏန်းတွေကိုအနည်းငယ်နှိုင်းယှဉ်ဖော်ပြလိုပါတယ်2008ခုနှစ်စည်းရင်းတွေအရမြန်မာနိုင်ငံမှာမွေးတဲ့ကလေးတွေကအသက်9နှစ်ယောက်ကလေးငယ်1000မှာ98ယောက်သေဆုံးခဲ့ကြရပြီးဘင်္ဂလားဒေ့ရှ်မှာသေဆုံးတာက54ယောက်ပဲရှိပါတယ်။ထောင်စုနှစ်ရည်မှန်းချက်က2015ခုနှစ်အရောက်မှာသေဆုံးတဲ့ကလေးငယ်အယောက်90အထိရှော့ချဖို့ဖြစ်တာမို့ဘင်္ဂလားဒေ့ရှ်ကအတော်နီးစပ်နေပြီးမြန်မာကအတော်ဝေးနေသေးတယ်လို့ဆိုရမှာပါ။တခါကျမ်းမာရေးကဏ္ဍမှာအစိုးရနဲ့ရဲ့အသုံးစရိတ်တွေကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်2009ခုနှစ်စည်းရင်းတွေအရကျမ်းမာရေးအတွက်မြန်မာအစိုးရသုံးဆိုတာကအစိုးရအသုံးစိတ်အားလုံးရဲ့တရားဂိုင်နှုန်းဘင်္ဂလားဒေ့ရှ်အစိုးရက800ဂိုင်နှုန်းသုံးခဲ့ပါတယ်ခလီးတယောက်ဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာအစိုးရရဲ့တရားဝင်ထောက်ပံ့ငွေကအမေရိကန်$2ရှိပြီးဘင်္ဂလားဒေ့ရှ်အစိုးရက$3ထောက်ပံ့ပါတယ်အသက်ရှင်မွေးဖွားတဲ့ခလီးတယောက်ချင်းစီအတွက်မိခင်ရဲ့တည်င်းလေးဘက်သားအထိခလီးငယ်ရဲ့အတွက်မြန်မာအစိုးရသုံးဆွဲတဲ့ထောက်ပံ့ငွေက $4ဖြစ်ပြီးဘင်္ဂလားဒေ့ရှ်က $8သုံးဆွဲပါတယ်နိုင်ငံသားတယောက်ချင်းစီရဲ့စုစုပေါင်းကျန်းမာရေးကုန်ကြစိတ်ကမြန်မာနိုင်ငံမှာ$22ရှိပြီးဘင်္ဂလားဒေ့ရှ်မှာ$42ရှိပါတယ်။အဲ့ဒီကုန်ကြစိတ်စုစုပေါင်းတွေက84ရာခိုင်နှုန်းကိုမြန်မာနိုင်ငံသားတွေကိုယ်အိတ်ထဲကပေးကြရပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကတော့65ရာခိုင်နှုန်းပေးကြရပါတယ်။မိခင်နဲ့ကလေးကျန်းမာရေးထိုးထွက်ဖို့ရမှာနောက်ထပ်အတားအဆီးကတော့အဲ့ဒီကျန်းမာရေးကုန်ကြစိတ်ဖြစ်တယ်လို့ WHO က Miss Boustreau ကပြောပါတယ်။
When countries basically charge out-of-pocket payments for assessing services,
ကျမရေကုန်ကြစည်အများစုကိုပြည်သူတွေကိုယ်တိုင်ကိုယ်အိတ်ထဲကပေးရတဲ့နိုင်ငံတွေမှာဒါကအဓိကအတားအဆီးအခက်အခဲကြီးဖြစ်နေပါတယ်
။ဘရာဇီးလ်နဲ့ရဝမ်ဒါလိုနိုင်ငံတွေမှာအဲ့ဒီကုန်ကြစည်တွေကိုပေးစရာမလိုတော့ဘဲအခမဲ့ကျမရေဆောင်ရှောက်မှုလုံလိုက်တဲ့အခါမိခင်နဲ့ကလေးတွေရဲ့ကျမရေပိုင်းတိတိတတ်တာတိုးတက်ခဲ့တယ်လို့ Miss Boustreau ကပြောပါတယ်။သူကဘင်္ဂလားဒေ့ရှ်နိုင်ငံကိုတော့အထူးပဲချီးကျူးပြောဆိုခဲ့ပါတယ်
။ Bangladesh which has been a country that despite the very low income and the very difficult situation
Bangladesh နိုင်ငံဟာဝင်ငွေအရန်နေပြီးအရန်ခက်ခဲတဲ့အခြေအနေတွေမှာရှိနေရတော့မှမိခင်နဲ့ကလေးသေးဆုံးမှုရှော့ချဖို့လှုံ့ဆော်နိုင်ခဲ့ပြီးတိုးတက်မှုလမ်းကြောင်းပေါ်ရောက်နေပါပြီ
။ကလေးငယ်တွေသေဆုံးရတာမှာအဓိကယောဂါတွေဖြစ်တဲ့ဝမ်ပြက်ဝမ်ရှော့ယောဂါနဲ့အဆုတ်ရောင်ယောဂါတွေအတွက်ကုသမှုပိုင်းတိုးတက်စေတဲ့မူဝါဒတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကချမှတ်ခဲ့တာဟာကလေးငယ်သေဆုံးမှုကျဆင်းရတာရဲ့အကြောင်းချက်တစ်ခုဖြစ်ပါတယ်။ မြန်မာနိုင်ငံမှာ2010ခုနှစ်အတွင်းအသက်9နှစ်အောက်ကလေးငယ်1098ယောက်သေဆုံးခဲ့တယ်ဆိုတာတော့မှဒါဟာ1990ပြည့်နှစ်နဲ့နှိုင်းယှဉ်ရင်ယော့သွားတာပါစင်ကစားမှာဖော်ပြထားတာအရ1990ပြည့်နှစ်တုန်းကကလေးငယ်1000မှာအယောက်120 2000ပြည့်နှစ်ရောက်တော့108ယောက်သေဆုံးခဲ့ပါတယ်1990ကနေ2000ပြည့်နှစ်အထိတိုးတက်မှုနှုန်း 1.8 ရာခိုင်နှုန်းရှိခဲ့ပြီး2000ပြည့်နှစ်ကနေ2008ခုနှစ်အတွင်းမှာလည်း 1.1 ရာခိုင်နှုန်းမဲတိုးတက်မှုရှိခဲ့တာကြောင့်တိုးတက်မှုအပြောင်းအလဲမရှိလုံလောက်တဲ့တိုးတက်မှုမရှိဘူးလို့အစိုးရကစကဆိုထားတာပါ2015ခုနှစ်မှာအောင်မြင်ရရှိဖို့ချမှတ်ထားတဲ့ထောင်စုနှစ်ကြီးမှန်းချက်အမှတ်၄ကအသက်9နှစ်ရောက်ကလေးငယ်သေဆုံးမှုနှုန်းရော့ကျဖို့ဖြစ်ပြီးအမှတ်၅ကတော့မိခင်တွေရဲ့ကျန်းမာရေးတိတိတသာတိုးတက်လာစေဖို့ဖြစ်ပါတယ်ကိုဝင်ဆောင်မိခင်ကျန်းမာမှကျန်းမာတဲ့ကလေးတွေမွေးဖွားနိုင်မွေးဖွားပြီးချိန်မှာလည်းအသက်ရှိကျန်းမာအောင်စောင့်ရှောက်နိုင်မှာဖြစ်တယ်လို့ကလေးရဲ့ကျန်းမာရေးဟာလည်းမိခင်ဖြစ်သူရဲ့ကျန်းမာရေးနဲ့ဆက်ဆက်နေပါတယ်ပကက်လွဲသောလက်ဟာကဘာကိုစိုးမိုးနိုင်သည်ဆိုတဲ့ဆိုးဥစကားရှိတယ်လို့ကလေးဆိုတာနိုင်ငံရဲ့အနာဂတ်ဆိုတဲ့စကားလည်းရှိပါတယ်နိုင်ငံရဲ့လူအဖွဲ့အစည်းကျန်းမာအသက်ရှိရေးတာယာဝါပြောရေးအနာဂတ်လှပရေးဟာဖြင့်ဒီကနေ့ကလေးငယ်တွေနဲ့မိခင်တွေရဲ့ကျန်းမာရေးအပေါ်မှာမူတည်နေတာကြောင့်အထူးဂရုပြုစောင့်ရှောက်သင့်လာပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့ကျန်းမာရေးအစီအစဉ်ကိုဒီမှာပဲညီကုန်းချုပ်လိုက်ပါတယ်ညာ